ပြီးခဲ့တဲ့လကဒီရခိုင်ပြည်နယ်တွေကအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတော့ကုလသမဂ္ဂနဲ့ NGO ဝန်ထမ်းတချို့ဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေပြီးတော့ဒီတစ်ချိန်ထဲမှာပဲရခိုင်ဒေသအတွက်အကူအညီတွေကိုလူမျိုးဘာသာမခွဲခြားပဲဆက်ပြီးပေးသွားမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောလိုက်တဲ့သတင်းကိုကိုသားညုံကဆက်ပြီးတင်ပြမှာပါရှင်
။ကုလသမဂ္ဂနဲ့ဆက်နွယ်တဲ့အကူအညီပေးလို့သား10ဦးလောက်ဟာပြီးခဲ့တဲ့လတုန်းကရခိုင်ပြည်နယ်အထက်ရုံးအနေနဲ့ဆက်နွယ်ပြီးတော့အာဏာပိုင်တွေရဲ့ထိန်းသိမ်းခြင်းကိုခံခဲ့ရတာပါ။အကြမ်းဖက်မှုတွေနဲ့ဆက်နွယ်နေရဆိုပြီးတော့အချို့ကတော့တရားဝင်ထုတ်ပြီးတော့စစ်ဆေးနေပြီလို့သိရပါတယ်။ကုလသမဂ္ဂဝန်ထမ်းအချို့ကိုဖမ်းဆီးထားတယ်ဆိုတာကတော့မြန်မာဆွေးအဖက်ကတရားဝင်ထုတ်ဖို့မပြောသေးပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂဘက်ကတော့လူသားချင်းစာနာကူညီလုပ်ငန်းထဲမှာလုပ်နေတဲ့ဝန်ထမ်းတွေဖမ်းခံထားရတယ်လို့အတည်ပြုထားပါတယ်။ဒီလူတွေရဲ့အခြေအနေပို့ပြီးတော့သိရအောင်လို့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးတော့ဆောင်ရနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရသူမာတင်နာစကီးကမနေ့တုန်းကဒီကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
A number of humanitarian workers are being held by the Myanmar authorities. The regional, thank you very much. The regional.
လူသားချင်းစာနာကူညီရေးလုပ်ငန်းတွေမှာလုပ်ငန်းနေကြတဲ့ဝန်ထမ်းတော်များများကိုမြန်မာအာဏာပိုင်တွေခေါ်ယူထိန်းသိမ်းထားတာရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုအနေနဲ့မြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အဲ့ဒီထိန်းသိမ်းခံထားရတဲ့ကူညီရေးဝန်ထမ်းတွေနဲ့ပတ်သက်လို့အခြေအနေတွေပိုသိရဖို့အတွက်ကြိုးပမ်းနေပါတယ်။တုံ့ပြန်ချက်ရအောင်စောင့်နေတော့မှ
အမေရိကန်နိုင်ငံတိုင်းဝန်ကြီးကလင်တန်ကလည်းပြီးခဲ့တဲ့ရက်တွင်းကပဲမြန်မာသမ္မတဦးသိန်းစိန်နဲ့ကမ္ဘောဒီးယားမှာလုပ်တဲ့စီးပွားရေးညီလာခံအတွင်တွေ့ဆုံစဉ်ဒီဖက်ကန်ထားရတဲ့အကူအညီပေးလူသားတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေအကြောင်းပြောဆိုခဲ့ပါတယ်။ထွက်ပြေးနေကြရတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒုက္ခသည်ဖြစ်နေလက်မခံတာအကြောင်းမလို့ရိုဟင်ဂျာတွေအပေါ်မှာဆက်ဆံမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေပြီးတော့မြန်မာရောဘင်္ဂလားဒေ့ရှ်နိုင်ငံကိုပါဝေဖန်နေတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကိုရိုင်ကလည်းဒီမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံတော့မွတ်စလင်တွေကိုလက်ရှိတည်ဆဲဥပဒေအတိုင်းနိုင်ငံသားဖြစ်ခွင့်ပေးဖို့တိုက်တွန်းပြောခဲ့ပါတယ်။အခြားသူတွေကိုလည်းတိုင်းပြည်တွင်းမှာပုံမှန်ဘဝလိုမျိုးနေထိုင်ခွင့်ရဖို့ဥပဒေအရလိုအပ်တယ်လို့ဆောင်ရွက်ပေးတင်တယ်လို့တိုက်တွန်းသွားပါတယ်။ရခိုင်ဒေသကိုလည်းခွဲခြားမှုမထားဘဲနဲ့အကူအညီတွေသူတို့ဆက်ပေးသွားမှာဖြစ်တယ်လို့ UNHCR ဂျနီဗာယုံပြောခွင့်ရသူမလီဆာဖလမင်းကပြောခဲ့ပါတယ
်။ We remain absolutely committed to delivering humanitarian assistance.to both populations, the Rakhine and the Muslim, without any discrimination.
ကုလသမဂ္ဂအနေနဲ့ကတော့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါခွဲခြားမှုမရှိဘဲနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေဆက်ပေးသွားမှာပါ။ဒါဟာနှစ်ဖက်အတိုင်းအဝိုင်းချာပြန်လည်သိမြင်ရေးအတွက်အထောက်အကူဖြစ်မယ်လို့ယူဆပါတယ်။တရားဥပဒေစိုးမိုးမှုရှိပြီးလူခွင့်ရေးအရာချင်းကပ်ကင်တွယ်မဲ့အခြေအနေတွေကိုမျှော်လင့်ထားပါတယ်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မြန်မာသမ္မတနဲ့တွေ့ဆုံစဉ်မှာဒီဖမ်းခံထားရတဲ့ကုလသမဂ္ဂဝန်ထမ်းတွေကိစ္စကိုလည်းမင်းများဆွေးနွေးခဲ့တယ်လို့သိရပါတယ်။ဖမ်းဆီးခံရသူဝန်ထမ်း10ဦးထဲမှာတော့ UNHCR ဝန်ထမ်းက3ဦးဖြစ်ပြီးတော့ကျန်သူတွေကအခြားဒီကုလသမဂ္ဂအေဂျင်စီနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကကူညီရေးလုပ်သားတွေဖြစ်ကြပါတယ်။သူတို့ကလည်းတွေ့ဆုံခွင့်တောင်းထားပြီးတော့ဒီပေါ်မှာမြန်မာအာဏာရှင်တွေဘက်ကတုံ့ပြန်မှုကိုကုလသမဂ္ဂဘက်ကနေပြီးတော့စောင့်ဆိုင်းနေတော့မယ်လို့လည်းသိရပါတယ်ခင်ဗျာ။